တရုတ်မလေးရှားနဲ့ထိုင်းသုံးနိုင်ငံပူးတွဲစီရင်လေ့ကျင့်မှုတစ်ခုကိုဒီလ9မိုင်ကျရင်မလေးရှားနိုင်ငံမှာလုပ်မယ်ကြောင်းတရုတ်ကာကွယ်ရေးဌာနကတနင်္လာနေ့မှာကြေညာပါတယ်မလေးရှားနိုင်ငံပြည်နယ်နှစ်ခုနဲ့ကမ်းလွန်ဒေသတွေမှာအော်တိုဘာလ20ရက်နေ့ကနေ29ရက်နေ့ထိဆဲရဲကြလုပ်မယ်စီရင်လေ့ကျင့်မှုကိုငြိမ်းချမ်းရေးနဲ့ချစ်ကြည်ရင်းနှီးမှု2018စီရင်လေ့ကျင့်မှုလို့အမည်ပေးထားပါတယ်တရုတ်ပြည်သူ့လူမျိုးရေးတပ်မတော်ကတပ်ဖွဲ့ဝင်စုစုပေါင်း692ဦးဒီစီရင်လေ့ကျင့်ခန်းမှာပါဝင်မယ်လို့တရုတ်ကာကွယ်ရေးဌာနရဲ့တနင်္လာနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တရုတ်နိုင်ငံကရေတပ်သင်္ဘော3စင်းတင်မောဘော်ကနေတက်ဆင်းလုံနိုင်တဲ့ရဟင်းနှစင်း II76 ထောက်ပို့လျင်30နဲ့မော်တော်ယာဉ်4စင်းလွှတ်မှာလည်းဖြစ်ပါတယ်။တရုတ်ကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာတောင်တရုတ်ပင်လယ်ဒေသတွေမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေကိုထိန်းသိမ်းရေးသုံးနိုင်ငံလက်နက်ကင်တပ်ဖွဲ့တွေရဲ့တူညီတဲ့ဆန္ဒကိုထပ်မံတက်သေးပြဖို့လက်တွေ့အပြန်အလှန်ဖလှယ်မှုနဲ့ပူးပေါင်းဆောင်ရွက်မှုအားကောင်းစေဖို့နဲ့လုံခြုံရေးပိုင်းချင်းချောက်မှုအမျိုးမျိုးကိုပူးတွဲတုံ့ပြန်နိုင်စွမ်းပိုကောင်းစေဖို့ဒီစီအေးလေ့ကျင့်မှုကိုရည်ရွယ်ပါတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဒီစီအေးလေ့ကျင့်မှုဟာနိုင်ငံတစ်ခုခုကိုဦးတည်ချက်ထားတာမဟုတ်ဘူးလို့လည်းပြောထားပါတယ်။